ဗြိတိန်ဝင်ကြီးချုပ်သစ်ခီယာစတာမာဟာဒီဗြိတိန်နဲ့ဥရောပနိုင်ငံတွေကြားမှာဆက်ဆံရေးပြန်လည်တည်ဆောက်ဖို့ကြိုးစားတဲ့အနေနဲ့ဥရောပကောင်ဆောင်55ယောက်ကျော်နဲ့ဒီကနေ့မှာတွေ့ဆုံဖို့ရှိပါတယ်ပြီးခဲ့တဲ့ဒီကွန်ဆာဗေးတစ်ပါတီအစိုးရလက်ထက်မှာဗြိတိန်ဟာဥရောပသမဂ္ဂကနေနှုတ်ထွက်ခဲ့တာကြောင့်ဗြိတိန်နဲ့ဥရောပကြားဆက်ဆံရေးထိခိုက်ခဲ့တာကိုပြန်လည်တည်ဆောက်တဲ့အနေနဲ့တွေ့ဆုံမှာဖြစ်ပါတယ်ဥရောပနိုင်ငံရေးအတိုက်အဝန်းကခေါင်းဆောင်တွေရဲ့ထိတ်သည့်ဆွေးနွေးပွဲအတွင်းယူကရိန်းရေးကိစ္စတရားမဝင်အခြေချရွှေ့ပြောင်းနေထိုင်မှုတွေနဲ့စွန့်အင်လုံခြုံရေးဆိုင်ရာကိစ္စတွေကိုဒီဆွေးနွေးပွဲအတွင်းမှာအဓိကဆွေးနွေးမှာဖြစ်ပြီးတော့ဆွေးနွေးပွဲကိုတော့ဒုတိယကမ္ဘာစစ်တုန်းကဗြိတိန်ဝင်ကြီးချုပ်ဖြစ်ခဲ့တဲ့ဝစ်စတန်ချာချီရဲ့မွေးနေ့နေရာပလဟင်ပဲလစ်မှာကျင်းပမှာဖြစ်ပါတယ်ဒီထိတ်သည့်ဆွေးနွေးပွဲကိုယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီလည်းတက်ရောက်မယ်လို့မျှော်လင့်ရပါတယ်ဗြိတိန်နဲ့ဥရောပသမဂ္ဂနိုင်ငံတွေဟာဒီယူကရိန်းကိုကူညီပေးနေတာကနေလူကုန်ကူးတဲ့ဂိုင်းတွေကိုနှိမ်နင်းတာတွေအထိစင်ခုံမှုတွေအများပြားနဲ့ရင်ဆိုင်နေရတာနဲ့အမျှဗြိတိန်နဲ့ဥရောပမဟာမိတ်တွေရဲ့ဆက်ဆံရေးကိုပြန်လည်တည်ဆောက်ဖို့လှုပ်သွားမယ်လို့ဝန်ကြီးချုပ်သစ်စတာမာကကတိပြုပြောကြားခဲ့ပါတယ်ရှင်